ကျေးဇူးတော်ရှင်ဆရာတော်ရှင်ဒီမက်တီပြန်ယနေ့ညသာသနာတော်နှစ်2565ခုနှစ်ကောဇာတက္ကရ1383ခုနှစ်ပြာဇိုလဇန်9ရက်ခရစ်နှစ်2022ခုနှစ်ဇန်နဝါရီလ6ရက်ဇာတာပတိတိညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောဥက္ကုကုထူဒေါ်ဆန္နာအောင်သာမင်းတီဟာထူသမီးစုတီရီထူမိသားစုတို့၏ဆင်ရင်ကျင်းပပြုလို့အပ်သောအွန်လိုင်းဓမ္မသဘင်နှင့်ဆက်လျင်၍ကြည့်တော်ရှင်ဘာမောက္ခကျုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားချီးမြှင့်ပေးသနာတော်မူပါယံဖျားပြည့်တော်ခြေတော်စုံဥခတ်၍ယူသည်စွာရှောက်တာအပ်ပါသည်ဖျား
သာသနာတော်နှစ်2565နှစ်ကောဇာတက္ကရ1383ခုနှစ်ပြာသူလာဆန်9ရက်2022ခုနှစ်ဇန်နဝါရီလ6ရက်ကျမ်းသာပရိနိဗ္ဗာန်၌အွန်လိုင်းမှဟောကြားသောတရားဒေသနာတော်ဥပ္ပလဝဏ္ဏထေရမဤပါရမီဘဝနှင့်နောက်ဆုံးနေ့ရက်များအပိုင်းနှင့်ကောရမမြတ်စွာဘုရားလက်ထက်မှချွတ်တန်းဝင်ခဲ့ကြတဲ့ကုန်ဥဝိသေသာရှိကြတဲ့ရဟဏာရှင်မြတ်ဒီထေရီမတွေဟာကပတ်တသိန်းကနေစပြီးသူတို့ရဲ့ပါရမီဘဝကိုစတင်ခဲ့ကြတာဖြစ်တယ်ကပတ်တသိန်းကာလရဲ့ဒီဘက်မှာပါရမီတွေဖြည့်ကျင့်ပြီးတော့ကောရဝမြတ်စွာဘုရားလက်ထက်မှာလာရောက်ပြီးချွတ်တန်းဝင်ကြတယ်မဟာသဝကအတိတိမဟာသဝကလို့ခေါ်တယ်မြတ်စွာဘုရားရဲ့တပည့်သဝကဟာဘိက္ခုတွေအနေနဲ့အပါ80လို့ဖော်ပြထားတယ်ထေရီမားတွေအနေနဲ့တော့ဘယ်လောက်ဆိုတာရေအတွက်ဖော်ပြထားတာမတွေ့ရဘူးဘိက္ခုတွေအနေနဲ့ကတော့မဟာအတိတိမဟာသဝကလို့ဆိုတဲ့အတိုင်းမဟာသဝကဟာပါ80ရှိတယ်ရှင်သာရိပုတ္တရာဥဆောင်တဲ့လက်ရည်ရံမဟာသဝကက40နဲ့ရှင်မောကလဥဆောင်တဲ့လက်ဝဲရောရံမဟာသဝကက40ဆိုပြီးတော့လက်ဝဲလက်ရမြတ်စွာဘုရားရဲ့တပည့်သဝကတွေ80ဆိုတာကိန်းနဲ့ဖော်ပြထားတာဖြစ်တယ်အရင်တည်းအပြင်လည်းအမည်နာမတွေကိုထေရကရာကျမ်းမှာအမည်နဲ့ကွာဖော်ပြထားတာရှိတယ်။ເທດີມາດີလည်းပဲထို့တူပဲမြတ်စွာဘုရားရဲ့လက်ရတော်ယန္တိဟာခေမာເທດີມາဥဆောင်တဲ့ເທດີມາတွေကလည်းပဲမြတ်စွာဘုရားရဲ့လက်ရတော်ယန္ဖြစ်ပြီးဥပ္ပလဝဏဥဆောင်တဲ့ເທດີມາတွေကလက်ဝဲတော်ယန္ဖြစ်ကြတယ်ပေါ့ရှင်သာရိပုတ္တရာဟာပညာအရာမှထူးချွန်တဲ့ဣန္ဒြေဘရုရသလိုပဲဥပ္ပလဝဏ္ဏထေရီမခေမာထေရီမလည်းရှင်သာရိပုတ္တရာလိုထူးချွန်ပြမြတ်တဲ့ပညာအရာမှဣန္ဒြေရတယ်ရှင်မောဂလံမထေမြတ်တကူအရာမှဣန္ဒြေရသလိုဥပ္ပလဝဏ္ဏထေရီမဟာလည်းပဲတကူအရာဣဒ္ဓရရတယ်လို့ထူးချွန်တဲ့ထေရီမတွေလည်းဥပ္ပလဝဏ္ဏထေရီမရဲ့ဘဝဟာထူးခြားဆန်းပြည့်တဲ့ဘဝတွေရှိတော့လည်းပဲဒီမှာဟောတာကတော့ဥပ္ပလဝဏ္ဏထေရီမရဲ့အပဒါနလို့ခေါ်တယ်သူကိုယ်ပြန်ပြီးပြောပြခဲ့တဲ့အကြောင်းအရာတော့ပဲဒီမှာဟောပြောတာဖြစ်ပါတယ်တခြားထူထူအထက်ကရာတွေထူထူပါဠိတော်မှတ်တမ်းတွေမှာကြည့်မယ်ဆိုရင်တော့ထီးတဲ့များနိုင်ကြသူ့အကြောင်းတွေစုံစုံလင်းလင်းသိနိုင်တယ်ပေါ့အဲ့တော့မဟာဗုဒ္ဓဝင်တို့ကတော့ဖတ်မယ်ဆိုရင်လည်းဥပ္ပလဝဏ္ဏထေရမရဲ့အကြောင်းအရာတွေထီးတဲ့စုံစုံလင်းလင်းသိနိုင်ပါတယ်ဒါတော့အပဒါနမှာဥပ္ပလဝဏ္ဏထေရီမကိုယ်တိုင် သူ့ရဲ့ autobiography သဘောမျိုးသူကိုယ်တိုင်ထုတ်ဖို့ပြောခဲ့တဲ့ဇာလံအကြောင်းအရာလေးတော့ပဲဒီမှာဟောပြောတာဖြစ်ပါတယ်ဒါကြောင့်မို့ဒီနေ့သူ့ရဲ့ပါရမီဘဝစတင်ပြီးတဲ့နောက်မှာဘဒ္ဒကဘာကနေပြီးတော့နောက်ပြန်ရေတွက်လိုက်လို့ရှင်60နှစ်တကဘာမှာဝိပဿနာမြတ်စွာဘုရားပွင့်တော်မူတာဖြစ်တယ်အဲ့ဒီဝိပဿနာမြတ်စွာဘုရားပွင့်တော်မူတာကိုဥပလဝဏထေရီမကယခုလို့ပြောဆိုခဲ့တာဖြစ်ပါတယ်ဧကနဝတိတော်ကပ်ပေဝိပဿနာနာမနာယကောဒီကဘာကနေပြီးတော့60တကဘာမြောက်မှာတဲ့ဝိပတိဆိုရက်မြတ်စွာဘုရားပွင့်တော်မူခဲ့ပါတယ်။ဩပိစီစာရုထတနောသဗ္ဗဓမ္မေသူသက္ခုမ။မြတ်စွာဘုရားရဲ့ဂုဏ်ကြီးချင်းကိုစကလုံးနှလုံးနဲ့ဖော်ပြထားတယ်။စာရုထတနောဆိုတဲ့တဲ့သောရုပ်အသွင်တပ်ပေသောရုပ်ဆင်းရှိတဲ့ဖရာသဗ္ဗဓမ္မေသူသက္ခုမတရားခတ်သိမ်းတို့ကိုသိမြင်နိုင်သောပညာမျက်စိရှိတော်မူတဲ့ဘုရားလို့အဲဒီဝိပဿနာပြဆောဘုရား60တကဘာတော့ပွင့်ခဲ့တယ်ဆိုတာကိုအမှတ်တရပြန်ပြောပြပြီအဲဒီဝိပဿနာပြဆောဘုရားပွင့်တော်မူနေတဲ့အချိန်မှာသူ့ရဲ့ဘဝနဲ့ဆက်ဆက်တာကိုသူပြောတယ်တိဋ္ဌိဒိတာဒရာဟုတ်တော်ပါရဏတိပုရုတ္တမေသူဟာဗာရဏသီမျိုးတော်မှာတတိသမီးဖြစ်ခဲ့ပါတယ်တဲ့အဲ့ဒီအချိန်တော့အဲ့တော့ဖျားပွင့်တဲ့အချိန်မှာသူတတိသမီးဖြစ်တာလေဒါကကောင်းခြင်းတစ်ခုပဲပေါ့နော်ဖျားနဲ့လည်းတွေ့ဆုံရတယ်ဗာရဏသီမျိုးမှာတတိသမီးဖြစ်တယ်အဲ့ဒီလိုတတိသမီးဖြစ်တဲ့အခါရင်းနှဲကလည်းတရားတရားရှိတာအတွက်ကြောင့်နိမန္တတဝနသံဗုဒ္ဓံသတ္တံကံလောကနာယကံလောကရဲ့ဥစီကောင်းဆောင်ဖြစ်တော်မူတဲ့မြတ်စွာဘုရားကိုတဲ့တန်ခါရင်းနဲ့ကွာပင့်ဖိတ်ခဲ့ပါတယ်မဟာဒါနပဋိဒ္ဓဝါနဥပ္ပလိဟိဝိနယကပုစေတဝါစေတသာဝဝဏသောဘံအပတ္ထေယလူဆိုတာကိုဆန္ဒရှိတာကိုဆုတောင်းကြတာပဲအဲ့တော့ဖះနဲ့တန်ခါတွေကိုပင့်ဖိတ်ပြီးတော့အလှူဒါနအကြီးကျယ်လှူဒါန်အဲ့လိုလှူတဲ့အခါမှာထူးထူးခြားခြားအလှူပွဲမှာပါတာပါတော့ဆိုကြာညိုပန်းနေပါတယ်ကြာညိုပန်းနေထည့်ပြီးတော့လှူတယ်ဒါသူ့အကြိုက်လည်းဖြစ်နိုင်တယ်ပေါ့နော်ပန်းထဲမှာခရီးခေတ်မှာလည်းလူတွေဟာကိုကြိုက်တဲ့ပန်းဆိုတာရှိတာပေါ့ကိုကိုလိုက်ကြည့်ကိုကဘယ်ပန်းအကြိုက်ဆုံးလဲကိုရဲ့ favorite flower ပေါ့ favorite flower favorite color ရှိတယ်လို့ favorite flower လည်းရှိတယ်ဘာအရောင်ကိုကိုနှစ်သက်တယ်လဲဘာပန်းကိုနှစ်သက်တယ်လဲဆိုတာရွေးချယ်ထားတာအဲ့တော့ဒီဥပလဝဏထေရီမရဲ့လွန်ခဲ့တုန်းကတည်းက60တကဘာကာလတုန်းကတည်းကသူကဂျာညိုပန်းကိုမတမတ်ကြိုက်တယ်မြတ်နိုးတယ်ဒါကြောင့်မို့အလူတန်းလှူတဲ့အခါမှာလည်းပဲကြံညိုပန်းတွေထည့်ပြီးတော့လှူတယ်ကြံညိုပန်းတွေနဲ့ပြင်ဆင်တဲ့ခန္ဓာတွေအဲ့ဒါလိုပူဇော်ပွဲလုပ်ပြီးတဲ့အခါမှာပူစေတောစေတသာဝဝဏသောဘံအပတ္ထယေကြံညိုပန်းတွေလှူပြီးတော့တပြင်းစုမတောင်းမှုတဲ့စိတ်ထဲကကြိတ်ပြီးတော့ကြံညိုပန်းအစင်းမျိုးဖြစ်ပြစေဆိုပြီးဆုတောင်းခဲ့တယ်အဲ့တော့လူဟာကြိုက်တယ်ဆိုတာတပွားတည်းတော့မဟုတ်ဘူးနော်ဝါဒနာတို့ဘာလို့ဆိုတာတပွားတည်းမဟုတ်ဘူးဘွာပေါင်းများစွာနှစ်သက်မြတ်နိုးလာခဲ့တဲ့အစင်းပုစိယိတ်တောစေတသာဝဝဏသောဘံပတ္ထယိစိတ်ထဲကနေပြီးတော့ကြံညိုပန်းအစင်းလေးမျိုးကြံညိုပန်းလေးလို့လှပရစေလို့သူဆွတောင်းခဲ့တယ်တာကဝိပဿနာမြတ်စွာဘုရားမှာသူလုပ်ခဲ့တဲ့ကုသိုလ်ကောင်းမှုနဲ့သူရဲ့ဆွတောင်းမှု အဲ့ဒီအနေပြီးတန်တရားကျင့်လဲသွားတယ်ထိုလူဘုရားရောက်သွားပြီးတဲ့အခါမှာဒီကဘာ90တဲ့ကဘာလွန်သွားပြီးတော့ဒီဗရက်ကဘာရောက်လာတယ်ဂျားထဲမှာဘာတွေဖြစ်ခဲ့တယ်ဆိုတော့မပြောတော့ဘူးသူထူးခြားတဲ့ချက်ကလေးတော့ပဲသူထုတ်ပြောတဲ့သဘောဣမမိဗတ္တကေကပ္ပိဗြဟ္မဗန္တုမဟာယသောကတဘောနာမဂုတေနဥပ္ပစီဝရတံဝရောပြောဆိုတဲ့ဟောပြောတတ်တဲ့ပုဂ္ဂိုလ်တွေထဲမှာအထူးမြတ်ဖြစ်တဲ့ပြမနာမျိုးမှာဖြစ်တဲ့အချမ်းရအကျော်စောကြီးမာတဲ့ကတဘာအတွဲဝင်မြတ်စွာဘုရားဟာဒီကဘာမှာပွင့်တော်မူခဲ့တယ်ဆိုတော့လူတို့ရဲ့တက်တန်း2000တန်းမှာပြမနာမျိုးຫນွေတဲ့ကတကိုးကြွယ်တဲ့ရသော်ဖျားပြမနာအမျိုးတွေကနေပြီးတော့ကသဘာဆိုရယ်ရသော်ဖျားပွင့်တော်မူခဲ့တယ်လို့ဆိုတယ်အဲ့ဒီကသဘာရသော်ဖျားပွင့်တော်မူတဲ့အချိန်တုန်းကឧបထာកោមហេតិតតរាអាទិនរិតរោកាទិរាសាខិគិនាមបារណតិពុរុត្តមេបារណតិမျိုးរយីကိုអុសូរិកាទិភិញខិគិលុអមីយ៉ាတဲ့កាទិភិញញីហាមេស្សរបាយ៉េអលុអជួយតកាយិនភិកខេរេមេស្សរបាយ៉េ ਨੇ អលុយិននីတဲ့អលុអជួយតកាយិကောရဝမြတ်စွာဘုရားမှာအရင်ဒီဆုံးလှုပ်ချွေးကအနာရဘိန်တထေးဖြစ်တယ်လို့ပေါ့နော်အနာရဘိန်တထေးဖြစ်တယ်လို့အဲ့ဒီကောရဝမြတ်စွာဘုရားရဲ့အရင်ဒီဆုံးအလှုပ်ချွေးဖြစ်တဲ့တကကြီးကကာတိဘိန်ကိကိမင်းကြီးပဲဖြစ်ပါတယ်တတသိန်ဒုတိယဓိရာဓိတာသမဏဂௌဒ္ဓသဟဝယဓမ္မံသုတ္တဝါစိနေကတပပိစ္ဆသမရောစေခေမာရောကလိုပဲခေမာထေရီမာရောကလိုပဲသူလည်းပဲကိကိမင်းကြီးရဲ့သမီးတော်ခုနှစ်ဖော်ထဲမှာသမဏဂௌဒ္ဓအမည်ရတဲ့ဒုတိယသမီးဖြစ်ခဲ့တယ်ခေမာကသမဏီဆိုတဲ့အကြီးဆုံးအမကြီးဖြစ်ပြီးတော့သူ့အောက်ကသမဏဂௌတာအဲ့ဒီသမဏဂௌတာဟာဥပ္ပလဝဏ္ဏရဲ့အလောင်းပဲအဲ့တော့ဘဝချင်းဟာတော့နှိစက်ကြတယ်ပေါ့နော်ဘဝချင်းဟာနှိစက်ကြအခုဘဝမှာလာတွေ့ကြတဲ့လူတွေလည်းဆုံစည်းကြတဲ့ပုဂ္ဂိုလ်တွေလည်းပဲဒီလိုနှိစက်မှုတော့ရှိကောင်းရှိလိမ့်မယ်နော်ရှိနိုင်တယ်ပေါ့ရှိနိုင်ဒါကြောင့်မလို့ပါရမီဖြည့်ပဲ့တို့ရေဆဲဆုံနေတို့ပြောကြတာနေမှာပေါ့နော်ရေဆဲဆုံနေဆိုတာအကြောင်းဆုံတော့ပြောတာရေဆဲချခဲ့လို့ဆုံတာဒီလိုပြောတာတော့မဟုတ်ဘူးတင်စားတာကုသပြုခဲ့တဲ့အတိတ်ပဲကိုရည်ရွယ်ပြီးတော့ရေဆဲလို့ပြောတာအခုကတော့ရေဆဲဆုံနေတယ်မကဘူးပဋ္ဌာန်းဆက်တည်းရောပရိစ္ဆေသောဥပ္ပဆက်တည်းရောပြောကြတယ်ပေါ့နော်ပဋ္ဌာန်းဆက်တယ်ဘယ်သူကစထွင်နေတော့မသိပါဘူးပဋ္ဌာန်းဆိုတာအကြောင်းတရားကိုဟောတာပါပရိစ္ဆေသောဥပ္ပကလည်းအကြောင်းနဲ့အကျိုးကိုဟောတာပဋ္ဌာန်းကလည်းအကြောင်းအကျိုးနဲ့အကြောင်းတရားရဲ့တတ္တိကိုဟောတယ်သုံးမျိုးအဲဒီခဏခေတ်မှာပဋ္ဌာန်းဆက်ပေါ့ရေဆက်တင်မကဘူးပဋ္ဌာန်းဆက်ပါပါဆိုလိုတာကတော့အကြောင်းဆုံရတာပေါ့နော်ကုသိုလ်ကောင်းမှုပြုခဲ့လို့အကြောင်းဆုံရတယ်လို့သူတို့ပြောကြတာအဲ့ဒီမှာဒုတိယသမီးတော်သမဏဂௌတာအနေနဲ့ဖြစ်ပြီးဓမ္မံသုတ္တဝါစိနေကတ္တဘုရင်ကြီးကလည်းဘုရားကိုကြည်ညိုတယ်သမီးတော်တွေကလည်းဘုရားကိုကြည်ညိုတယ်ဆိုအလုံးဟာဘုရားသောကြောင်းတဲ့နေရင်ကနေဘုရားဟောတဲ့တရားပေါ်မှာနှစ်ချိုက်ပြီးတော့သာသနာပေါင်းဝင်ကျင်ကြတယ်ဘိက္ခုနီလှုပ်ချင်ကြတယ်ဘိက္ခုနီဝှ့ချင်တော့ခိကိမင်းကြီးထံခွင့်တောင်းပေမဲ့လို့အနုဇာတိနာနောတာတော်အခါရေဝထထမရှင် အဲသမီးတော်တွေဘေကုဏီဝှချင်နေဆိုဘုရင်ကြီးကခွင့်မပြုသူကဘုရားကြည်ညိုတာကြည်ညိုတာပဲလေခုခေတ်လည်းဒီလိုပဲနေမှာပေါ့ဘုရားတရားကြည်ညိုခြင်းကြည်ညိုပဲအဲသီရရှင်ဝှထားတော့ခွင့်ပြုချင်မှပြုမှာပေါ့ပြိပတွေအတချို့သာသနာတော်နဲ့နှိစက်ခြင်းနှိစက်မယ်သို့တော့သီရရှင်ဝှဖို့တော့ခွင့်မပြုတာတွေရှိတယ်ပေါ့အကြောင်းမျိုးမျိုးရှိမှာပေါ့အခုဒီတပီးတော်ခုနှစ်ပေါ်ဟာလည်းပဲအလုံးကဘိက္ခုနီဝှချင်ကြတယ်ဝှချင်ပေမဲ့လို့အနုဇာနိနနောတာတော်တာတဆိုတာဖခင်ဖခင်ကြီးတော်မင်းကြီးကသူတို့ကိုခွင့်မပြုဘူးမိဘကခွင့်ပြုမှဘိက္ခုနီဝှခွင့်ရတာမိဘကခွင့်မပြုဘူးခွင့်မပြုတော့အဂါရေဝတရမယအိမ်မှာပဲသူတို့နေကြရတယ်နန်းတော်မှာပဲနေကြတယ်တော်သေးတယ်အိမ်တော်ရဲ့သားအတင်းတော့ချမပေးဘူးဘုရင်ကြီးကနော်အိမ်တော်ရဲ့သားတော့ချမပေးဘူးဝိသဝန္တသာတာနိဝိစရိမအတ္တန္တိတာအနှစ်2000တန်းမှမပြင်းမရိတရားဓမ္မကိုကျင့်သုံးခဲ့ကြတယ်တဲ့ကောမာရိဗျမစရိယရာဇကိညာဒုခိတိတာနန်းတော်မှာချမ်းချမ်းသာသာနေရပြီရာဇကိညာတမီးတော်ရဲ့အနေနဲ့အပြုစင်ဘဝနဲ့မြတ်တော်အကျင့်ကိုကျင့်ပြီးတော့နန်းတော်မှာချမ်းချမ်းသာသာနေကြတယ်။အိမ်တော်မပြူဘူးလို့ဆိုတယ်။ကောမာရီဗြဟ္မစရိယဗြဟ္မစရိယပင်စမသီလဆိုတာ၅ပါးသီလမှာကာမိသုမိစ္ဆာစာရအစာအိမ်တော်မရှိတဲ့ပုဂ္ဂိုလ်တွေဟာဗြဟ္မစရိယအဗြဟ္မစရိယဝေရမဏိသိခဗရံတမာရိယမိလို့စောင့်တည်လို့ရတယ်ပေါ့အနာဂံပုဂ္ဂိုလ်တွေကအဲ့လိုစောင့်တည်တာအိမ်တော်မရှိတဲ့လူလွတ်တွေအမျိုးသားပဲဖြစ်ဖြစ်မျိုးသမီးပဲဖြစ်ဖြစ်အဲ့လိုစောင့်တည်ထားရင်သူများတဲ့နှာတစ်ဖြာသာရပေါ့နှာတစ်ဖြာသာရပေါ့ကုသိုလ်ဘက်ကသီလဘက်ကပို့ပြီးတော့သာအိမ်တော်ရှိရင်လည်းမစောက်တိကောင်းဘူးလားဆိုတော့စောက်တိကောင်းတယ်ဒါပေမဲ့လို့တခြားစီနေရမယ်နော်ဗြဟ္မစရိယပစ္စမအဲ့ဒါလို့ဒါကြတော့အိမ်တော်မရှိလို့ကောမာရီဗြဟ္မစရိယလို့ဒီလိုပြောတာကောမာရီဗြဟ္မစရိယရာဇကိညာဒုခိတိတာမင်းနန်းတော်မှာတဲ့ဘုရင်သမီးတော်တွေဟာကောမာရီဗြဟ္မစရိယသီလကိုစောင့်တည်ပြီးတော့ချမ်းချမ်းသာသာနေချရတယ်ဘုဒ္ဓပဋ္ဌာနနိရတာမုဒိတာတတ္တတိတောသမီးတော်ခုနှစ်ဖော်ဟာမြတ်စွာဘုရားကိုပြုစုလို့ကြွေးရင်တရားဓမ္မနာယူရင်ဆိုရက်ဘုရားသားကြောင့်တဲ့အလုပ်တွေပေါ်မှာပျော်မွေ့ပြီးတော့စိတ်ချမ်းမြေ့စွာနေထိုင်ကြတယ်သူတို့တသက်ပါတသက်တာပါလို့ဒီဘက်ပဲစိတ်ဝင်စားခဲ့ကြတယ်အဲဒီသမီးတော်ခုနှစ်ဘယ်ရဲ့အမိတွေကိုခေမာတော်ကပြောတဲ့အတိုင်းပါပဲတမဏီတမနာခௌတာသဘိက္ခုနီဘိက္ခုတာဧကဓမ္မစေဝသူရမသတ္တမိတန်ဃာထာဧကလို့သမီးတော်ခုနှစ်ဘောကိုနာမည်နဲ့တကွာဖော်ပြတယ်အကြီးဆုံးကတမဏီတဲ့ဒုတိယကတမနာခௌတာတတိယကဘိက္ခုနီစတုထကဘိက္ခုဒါယိကပိစမကဓမ္မာသတ္ထကသူဓမ္မာခုနှစ်ယောက်မြောက်ကြတော့တန်ခါဒါယိကလို့ခေါ်တယ်ဒါတပည့်တော်တွေရဲ့နာမည်ရတယ်ဘာသာတရားနဲ့ပတ်သက်တဲ့နာမည်တွေကြီးကျယ်မေးတာအဲ့တော့အကြီးဆုံးသမီးဆိုရင်တမဏီလို့ပေးထားတာယဟမလို့နာမည်ခေါ်တာပဲခုတည်းဆိုရင်နော်ယဟမဆိုတဲ့အဓိပ္ပာယ်နဲ့နာမည်ပေးထားတမနာဂௌတာဆိုရယဟန်ရဲ့ဆောင်းလျှောက်ခံတဲ့မြို့သမီးဆွေအိဗေရဘိက္ခုနီဆိုရဘိက္ခုနီသာမိုးရတာလူနာမယဘိက္ခုနီဖြစ်တယ်နော်ဒေါ်ဣန္ဒရိယလို့နာမည်ပေးသလိုဖြစ်တယ်ဣန္ဒတိယလို့ဒေါ်ဣန္ဒတိယအဲ့တော့ဘိက္ခုနီလို့သူ့ကိုနာမည်ပေးထားတာဒါပေမဲ့လို့တကယ်ဘိက္ခုနီမဟုတ်လူအကြောင်းတယ်ဘိက္ခုတာဤကာတဲ့ ။ဘာသာနဲ့ပတ်သက်တဲ့နာမည်တွေကြီးရသူတို့ပေးထားတာပေါ့။သူတို့ကိုယ်တိုင်ကလည်းဘေကုဏီဝုချင်းလို့ဒီနာမည်တွေရွေးတာလည်းဖြစ်ကောင်းဖြစ်နိုင်တယ်နော်။ဘုရင်ကြီးကပေးတာကြီးဟောချမဟောမတာမျိုးကကိုကြိုက်တဲ့နာမည်လည်းဖြစ်လေကောင်းဖြစ်လေ။ဓမ္မာစေဝသုဓမ္မာစာတူကဓမ္မာနောက်တူကသုဓမ္မာတဲ့6ရောင်မြောက်ကသုဓမ္မာနောက်ဆုံးကျတော့တန်ခဓာယိကဒါတော့လူနာမည်ပဲတန်ခရဲ့ဓာယိကမဆိုတဲ့အဓိပ္ပာယ်ပဲအဲ့တော့သမီးတော်ခွန်ဖော်ရဲ့နာမည်တွေကစိတ်ဝင်စားစရာကောင်းတယ်အဲ့ဒါကိုဥပလဝဏ္ဏထေရီမပြောပြတယ်အဟံခေမာစသတ်ပညာပတ္တာစာရာစကုန်းတလားပညာကြီးလာတဲ့ခေမာရဲ့ကျွန်ုပ်ရဲ့ခေမာကတမဏီသူကတမနာကုတ်တာအဲအကြောင်းသူတို့နာမည်တွေခုလာဖြစ်တယ်ပေါ့ပတ္တာစာရာစကုဏလာဘေကုဏီကပတ္တာစာရီဖြစ်ခဲ့တယ်ကုဏလာကေတိကဘေကုတ္တဤကဖြစ်ခဲ့တယ်ကိတာဂေါရမီကဓမ္မာလို့ခေါ်ခဲ့တယ်ဓမ္မဒိဏကျတော့သူဓမ္မာလို့ခေါ်ခဲ့တယ်သူကတော့နာမည်ချင်းဆင်သွားတယ်ဝိတာခာကျတော့ဘေကုတ္တဤကလို့ခေါ်ခဲ့တယ်ဘိက္ခုတ္တိကလို့ခေါ်တဲ့အငယ်ဆုံးသမီးကဝိတ္တခာအလောင်းနော်သူကတော့ဒီဘုရားလည်းပဲရဟန်းမဟုတ်ဘူးကျန်တဲ့ရအကုန်ရဟန်းဝတ်ကြတယ်ဘိက္ခုနီဝတ်ကြတယ်အဲ့တော့ဝိတ္တခာတယောက်ကကျန်တယ်ဟိုဘုရားတော့ကသူခမီးတော်စီခွင်တောင်းတဲ့ထဲပဲသူမပါဘူးမရဘူးသူကျန်တဲ့ဟာတွေကတော့ခွင်တောင်းကြတယ်သူကတော့ဒီဘုရားမှာလည်းလူဝတ်ကြောင်ပဲအဲ့တော့ဝိတ္တခာသူတို့ဟာညမခွန်ဖော်နေနဲ့ကတော့မြတ်စွာဘုရားလက်ထက်မှာဖြစ်ခဲ့ကြတယ်တဲ့အဲ့တော့သူတို့ပျော်စရာကြီးပေါ့ညီမတွေတိုက်တိုက်ဝုန်းဝုန်းနဲ့အင်းတော်ရင်သားမကြပဲနဲ့မြတ်စွာဘုရားဖျားတော့ကြောင်းတဲ့တရားနာဒါတွေနဲ့ပြုံမွေးပြီးနေကြတော့အဲ့ဒီလောက်ခဲ့တဲ့ကုသိုလ်ကောင်းမှုတွေနဲ့ဘဝဆိုတာတစ်ခုနဲ့ဆုံးသတ်ကြရတာပဲနိဆုံးသတ်တဲ့အခါကျတော့တတော်စုတာအဲ့ဒီမင်းသမီးဘွားကတေဤကံမေဟိသူကတေဟိစေရဏပဏိတိဟိစာအဲ့တော့လောက်ခဲ့တဲ့ကုသိုလ်တွေစေရဏတွေတောင်းတချက်တွေနဲ့အဲ့ဒါနဲ့အတူလူရဲ့ဘဝကိုဆုံးခွာပြီးတာဝရိန္ဒနတ်ပြည်ရောက်သွားကြတယ်အရှိရနာရီပဏိတိတွေဒါကိုယ့်ရဲ့တောင်းတတဲ့အတိုင်းဖြစ်ကြတာပေါ့နော်သူတွေမှာကုသလုံးတုံးကတွန်းအားပေးတဲ့စေရနာတွေအဲ့ဒါတွေကကံပေါ့ပဏိတိဆိုစိတ်ထဲကလိုချင်တောင်းတမှုတွေအဲ့ဒါတွေနဲ့အတူတကွတည်ဆုံးသွားကြတဲ့အခါတာဝရိန္ဒနတ်ပြည်ရောက်သွားတယ်တဲ့တတော်စုတံမနှုတ်တည်သူတာဝရိန္ဒနတ်ပြည်မှာနတ်သက်ဆိတ်တဲ့အခါလူပြည်ပြန်ရောက်လာကြပြန်ဥပလဝနာလူပြည်ပြန်ရောက်လာတဲ့အခါမှာဥပပန္နမဟာကုလေအမျိုးကြီးချမ်းသာကြွယ်ဝတဲ့အမျိုးတစ်ထည်မျိုးမှသူလူလာဖြစ်တယ်နော်ပိတံမထံဝရံဒုတ်တံအထံအရဟတောအဟံအဲ့ဒီဒုပြည့်ရောက်တဲ့အချိန်မှာဒါသာသနာတော်မရှိသေးဘူးဆိုရင်တော့ပိဿကဗုဒ္ဓတွေကိုလှူတာဖြစ်နေအဲ့ဒီဈာကလာမှာသူကကောရဝမြတ်စွာဘုရားမပွင့်ခင်ဈာမှာကတ္တဝဘုရားနဲ့ကောရဝဘုရားဈာမှာသူတာဝရိန္ဒနတ်ပြည့်ရောက်တယ်တော်ရင်တန်းပြည့်ရတဲ့ပြီးတော့လူပြည့်မွေးတယ်လူပြည့်ကြတော့ချမ်းသာတဲ့အိမ်မှာမွေးလိုက်တယ်မွေးတဲ့အခါကျတော့အဲ့ဒီဈာကလာဆိုတော့အရဟတောရဟန္တာလို့ဆိုတော့ပိဿကဗုဒ္ဓဖြစ်တယ်အဲ့ဒီပိဿကဗုဒ္ဓကိုအဝါရောင်နုညံ့တဲ့ဝတ်စုံတစ်ခုလှူခဲ့တယ်ဝတ်စုံတွေကိုလှူခဲ့တယ်တဲ့အဲ့ဒါသူလှုပ်ခဲ့တဲ့သာသနာပအခါမှာသူလှုပ်ခဲ့တဲ့ကုသိုလ်ပဲအဲ့ဒီဘဝတစ်ခုကိုထည့်သွင်းပြောတယ်။တာဝရိန္ဒာကနေလူဖြစ်လူဖြစ်တဲ့အခါမှာဝုစုံသင်္ကန်းလှူခဲ့တယ်ပိဿကဗုဒ္ဓရေ။အ အဲ့ဒီကနေပြီးတော့ဘဝဆိုတာဆုံးသက်ပြန်တယ်တတော်စုတာအဲ့ဒီချမ်းသာကြွယ်ဝတဲ့ဘဝကသင်္ကန်းလှုပ်ပြီးတဲ့နောက်စုတည်တဲ့အခါမှာပဲရောက်သွားတော့ဆိုအရိဋ္ဌပုရိသာတာဝိပကုလိအဟံပြမနာမျိုးအရိဋ္ဌမျိုးအရိဋ္ဌပုရအရိဋ္ဌမျိုးမှာတဲ့ပြမနာမျိုးထဲမှာသူသွားမွေးတယ်ပုံနေမှသွားဖြစ်တယ်ပေါ့အဲ့တော့အိန္ဒိယမှာအမျိုးနဲ့ခွဲလိုက်မယ်ဆိုရင်ခတ္တိယဘယင်းမျိုးရှိတယ်ပြမနာလို့ဆိုရယ်ပုံနာမျိုးရှိတယ်ဝိတ္တလို့ခေါ်တဲ့အယောင်းဝယ်လောကိုင်းစားတော့တဲ့သူကျွဲမျိုးရှိတယ်သုဒ္ဓလို့ခေါ်တဲ့ဆင်းရဲသားအမျိုးရှိတယ်၄မျိုးရှိတယ်ဒါအမျိုးကိုခွဲထားတာအဲ့တော့ပြမနာမျိုးဆိုတာကတောမြတ်စွာဘုရားလက်ထက်မှာပြမနာမျိုးကနံပါတ်၁ခတ္တိယမျိုးကနံပါတ်၂ဖြစ်တယ်။ခေါ်တော့မြတ်စွာဘုရားလက်ထက်ကျတော့ခတ္တိယကနံပါတ်၁ပြမနာကနံပါတ်၂ဖြစ်သွားတယ်။အဲ့ဒီပြမနာနဲ့ခတ္တိယကအပြန်အလှန်၁ဖြစ်လိုက်၂ဖြစ်လိုက်၁ဖြစ်လိုက်၂ဖြစ်လိုက်ဖြစ်တယ်။အမျိုးမြတ်ဆိုရင်အဲ့ဒီနှစ်ခုပဲနော်။ဝိသဆိုတာတတိယဆင်းရမတက်ဘူး။သုဒ္ဓဆိုတာနံပါတ်၄ရက်တက်လို့မရဘူး။ဒါအိန္ဒိယထုံးစံအရာပြောတာเนาะအဲ့တော့ကတ္တဝဖျားလက်ထက်မှာပြမနာမျိုးတွေကများတယ်ပေါ့သို့တော့ကတ္တဝဖျားရဲ့နောက်ပိုင်းမှာသူအရိဋ္ဌပုရဆိုရယ်အရိဋ္ဌမျိုးမှာပြမနာမျိုးမတော်ဖြစ်တယ်ဒိတာတိရိတိဝိသတာတိရိတိဝိသလို့ခေါ်တဲ့ပုံနာကြီးရဲ့သမီးဖြစ်တာပြမနာရဲ့သမီးအဲ့တော့ပရောဟိတ်ရဲ့သမီးနော်တိရတိဝိသမြည်ရတဲ့ပြမနာရဲ့သမီးအဲ့ဒီချိန်မှာသီဝိမင်းကြီးလက်ထက်ပေါ့တရားဝန်တို့သူကဓိတာတိရတိဝိသသာဥမ္မာဒန္တိမနောဟရာမြင်သူတိုင်းကမြင်သူတိုင်းရဲ့စိတ်ကိုဆွဲဆောင်နိုင်တဲ့ဥမ္မာဒန္တိဆိုတဲ့အမျိုးသမီးဖြစ်ခဲ့တာသူပဲနော်ဥပလဝနာအလှတော်တော်ကြိုက်တယ်သူကသူလည်းညိုကြောဖြစ်အောင်ဆူတောင်းခဲ့တာကြာညိုအစင်းနဲ့သူကအဲ့ဒါတော်သဘောကြောက်ရတယ်အခုကိလည်းပဲမိကတ်တေးကမျိုးစုံလိမ့်ကြတာပဲလေအဖြူပေါ်မှာလည်းအညူတင်တာရှိတာပဲအနဲ့ရောင်တင်တာလည်းရှိတာတော့မျိုးစုံပေါ့ကိုကြိုက်တာအခုလုံးကြတယ်လင်းရောင်အဲ့သူကလည်းအညူရောင်ပန်းညူရောင်လေးကိုကြိုက်လို့သူနာမည်တော့ဥပလဝနာလို့နာမည်မဲထားတာအဲ့ဒီမှာအရိဋ္ဌမြို့တိရတိဝိသပုံနာအိမ်မှာပုံနမလေးသွားဖြစ်တော့ကဥမ္မာဒန္တိလို့နာမည်ပေးထားတယ်သူပမာပြေမှာတော့ဥမ္မာဒန္တိဇလံကတော့သိနေကြတာဥမ္မာဒန္တိပြို့တောင်ရှိတယ်ဟောတွင်သင်္မင်းကြီးဥထုံးညိုရေးတာလားပါလားမသိဘူးအဲ့တော့ဥမ္မာရဏီပြုတ်ရအတော်ကောင်းတယ်ဖတ်လို့စာရေးတော်တော်ကောင်းတယ်ခပြလင်းကားတွေနဲ့ပြုတ်ရေးထားတာရှိတယ်မြန်မာစာသင်မှုတဲ့ပုဂ္ဂိုလ်တွေတန်းကြောင်းနေမှာဆိုလို့ရှိရင်ပြတ်တမ်းမှုတွေနဲ့တွေ့ဥမ္မာရဏီပြုတ်ဆိုအဲ့တော့မြန်မာလူမျိုးတွေရဲ့အဖွဲ့အနှွဲနဲ့ပေါင်းစပ်လိုက်တဲ့အခါဥမ္မာရဏီပြုတ်ကပို့ပြီးတော့အသက်ဝင်လာဥမာရန္ဒီဇလန်ကပို့ပြီးတော့တက်ဝင်တာသီဝိမင်းကြီးနဲ့ဥမာရန္ဒီဇလန်ဗမာတွေကအတိကြတာများပါတယ်အဲ့တော့သူကိုယ်တိုင်ထုတ်ပြောတာသူဟာအဲ့ဒီတော့ကဥမာရန္ဒီဖြစ်ခဲ့ပါတယ်တဲ့ဥမာဒန္တီဆိုတာယောက်ျားတွေကိုယူသွတ်သွားအောင်လုပ်နိုင်တဲ့အဆင့်ရှိတယ်သူမြင်ယူသွတ်သွားတယ်ရှုသူစေသူလို့အဓိပ္ပာယ်ရှိတယ်။အခုကိတော့ဒန္တီဖြုတ်ပြီးတော့ဒေါအုံမာလို့နာမည်ပေးကြတာဖြစ်လိုက်မယ်။နော်။တကယ်တော့ပြေးလို့ရင်အုံမာဒန္တီပဲဖြစ်တော့တယ်။နော်။အဲ့ဒါမှအဓိပ္ပာယ်ကလည်းပြည့်စုံတာအုံမာဒန္တမှာအဓိပ္ပာယ်ဖြစ်တယ်။အုံမာဒဆိုတာယူသူသူလို့အဓိပ္ပာယ်ရတယ်။ကိုကိုယ်တိုင်ကလည်းယူသွတ်တယ်။ဘာလို့ဆိုသူ့အစင်းပေါ်မှာသူယူသွတ်တယ်။သူများကိုလည်းယူသွစေတယ်ယူအောင်လုပ်တတ်တယ်သူမြင်တဲ့လူတိုင်းယူသွားကြတယ် အဲကြောင့်ဥမရဏိခေါ်တာအဲ့တော့အဲ့ဒီနာမည်မဲ့ရင်လည်းတတိတော်ထားတတိထားပြီးတော့မဲ့ပါဠိစကားလေးဆိုတော့အဲ့ဒီမှာဥမရဏိသူဖြစ်တော့ဒါတော့ပဲပြောတော့တာသူဥမရဏိတုန်းကဘာဖြစ်ခဲ့တဲ့ဘာတွေပဲပြောတော့ဘူးနော်ဥမရဏိဖြစ်ခဲ့တဲ့ဟာသူပဲအဲ့ဒီဥမရဏိဘဝကလည်းပဲသိဆုံးသွားတယ်အဘိပါရကစစ်သူကြီးရဲ့ဇနီးဖြစ်ပြီးတော့နောက်ဆုံးမှာကွယ်လွန်နေဆာရောက်သွားတော့တတော်စုတာဇနပရိအဲ့ဒီအနေကွယ်လွန်နေဆာရောက်သွားတဲ့အခါဇနပရိကုလီအညတရေအဟံစနဘုတ်တိုင်းဒေသတစ်ခုမှာတိတ်ပြီးတော့မထင်ရှားလာတဲ့လူလက်တန်းစားပေါ့ဆိုင်ပြူရောင်းဝယ်ပြီးတော့စားတဲ့လူလက်တန်းစားအချမ်းသာကြီးမဟုတ်ဘူးလူချမ်းသာကြီးတည်းမဟုတ်ဘူးအဲ့ဒီဝိသမြို့ထဲမှာသွားပြီးတော့ပတုဒါနာတိဖိတံမိတိတ်ပြီးတော့ဖွင့်ဖြိုးတဲ့အမျိုးမဟုတ်ဘူးလောက်ကန်စားတော့ရတဲ့အမျိုးမှသူသွားဖြစ်တယ်အဲ့ကြောင့်အဲ့ဒါကြည့်ရတာအဲ့ဒီဩမရဏိဘွားကသိတဲ့အခါသူချမ်းသာဦးဆိုဩမရဏိဘွားတော့ကသူမာမန္တတက်ပြီးကုသိုလ်ကောင်းမှုသိပ်လောက်ခဲ့ဖို့မရဘူးသူအလားပေါ်မှာသူမှန်ရစ်ပြီးတော့နေလို့အဲနောက်ဘွားကျတော့သူဟာချမ်းသာကြွယ်ဝတဲ့အမျိုးမှမဟုတ်ဘူးတမန်ဘွားမှဖြစ်ပြီးတော့သာလိန်ဂောပိမဟန္တရာတဲ့အဲ့ဒီကတလေးစပါးခင်းကိုသူကဆောင်းလျှောက်ခဲ့ရတယ်ဆိုစွာလုံငန်းနဲ့စိုက်ပြုတ်ပြီးတော့အသက်မွေးပုံရတယ်။ဆန်စပါးစိုက်ပြုတ်ပြီးတော့အသက်မွေးရတယ်။စာချောက်ရတယ်။လဲရေးရတယ်။လဲပြိုးရတယ်။အဲ့ဒီအလုပ်တွေနဲ့လောက်ရတယ်ပေါ့။လဲတော်သူဖြစ်ခဲ့တယ်ပေါ့။ဒီလိုပဲနေ။လဲတော်သူဖြစ်ခဲ့တယ်။အဲ့ဒီလဲတော်သူဘုရားမှာဒိဋ္ဌဝပစ္စေကတန်ဗုဒ္ဓံပိစ္ဆလာစာတတာနိဟံတတ္တဝဘုရုမိသန္တဏိပင်စဗုဒ္ဓတတ္တဏိယပြစ္ဆေယဘုရားကိုတွေ့တဲ့အခါမှာတဲ့သူကလဲဆောင်ရင်အပြင်းပြေစားဖို့လဲဆောင်ရင်အပြင်းပြေစားဖို့စပါးစိတ်လေးတွေကိုပေါက်ပေါက်ဖောက်ထားတယ်ပေါ့နော်အိုကင်းနဲ့ထဲလော်လိုက်တဲ့အခါကျဖောင်းဆိုပြီးတော့အပွင့်လေးတွေဖြစ်လာအဲ့လိုဟာမျိုးတွေပေါ့နော်အဲ့ဒီလိုစပါပေါက်ပေါက်ခေါ်တာပေါ့လာစားပေါက်ပေါက်ပေါက်ပေါက်ပွင့်လေးတွေလှုပ်ပြီးတော့သူစားရင်ကနေပိစိကဗုဒ္ဓကြွလာတဲ့အခါအဲ့ဒီပေါက်ပေါက်တွေပိစိကဗုဒ္ဓကိုလောင်းလှူတယ်ဘာနဲ့ထည့်ပြီးတော့လှူတော့ဆိုအဲ့ဒီပေါက်ပေါက်လေးကဘယ်တော့မှကြာရွက်နဲ့ထည့်ပြီးကြာဘတ်နဲ့ထုတ်ပြီးတော့လှူလိုက်တာသူကကြာနဲ့ကတော့တော်တော်အချိုးပေးတာနော်သဘောကြတော့ကြာဘတ်နဲ့ထုတ်ပြီးတော့ပေါက်ပေါက်တွေကိုပြစ်စက်ကဟိုတော့လှူပြီးတော့သူကဆူတောင်းတာပေါက်ပေါက်လေးတွေကလည်းဖြူဖြူစင်စင်ဖွဲဖွဲလေးတွေဆိုတော့သူဆုတောင်းရလဲသူကထူးခြားတယ်သူကဒီပေါက်ပေါက်လေးတွေ900လှူပြီးတော့သူကနောက်ဘွားကျသာသမီ900ရရပါလို့ဤဆိုရှင်မွေးလွန်းဘွားကသူခြိုက်တဲ့သဘောရှိတယ်နော်သာသမီ900ဆိုတာလဲထားမှာမဟုတ်ဘဲနဲ့ဆိုသူတယောက်တည်းနဲ့သာသမီ900ရဖို့ဆိုတာသူဆုတောင်းလိုက်တယ်သူနှုတ်ကထွက်ပြီးတော့ဆုတောင်းတော့သူဆူတောင်းတဲ့အချိန်မှာကြားသိလိုက်ရတဲ့အဲ့လေလုတ်တဲ့လူတွေလားဘာလားအဲ့ဒါတော့စာထဲမှာမသိကွဲတော့ဘူးဘာလုတ်တဲ့လူတွေတော့မသိဘူးသူတို့ကအဲ့ဒီ900သား900ဆူတောင်းတာကိုကြားတော့အဲ့ဒီသား900ကသူတို့ဖြစ်ပြရစေဆိုပြီးတော့အဲ့လူတွေကလည်းဆူတောင်းကြတာနော်ဆူတောင်းအနှစ်ထပ်ကွမ်းဖြစ်သွားတာပေါ့ဒိဋ္ဌဝပိစိကတံဗုဒ္ဓံပိစသလတတာနိဟံပေါပေါ900ကိုခြာဘက်နဲ့အုပ်ပြီးတော့ပိစိကဗုဒ္ဓကိုလှူပြီးတော့သ ာ900ရပါရစေပါလို့အဲ့လိုဆုတောင်းလိုက်တယ်အဲ့လိုဆုတောင်းတော့သူဆုတောင်းတာကိုကြားရတဲ့ပုဂ္ဂိုလ်တွေကလည်းပဋ္ဌယင်တိပိပဋ္ဌေသုံမဒုံတ္တဝတယံဘုနောအဲ့ပေါပေါနဲ့အတူတူစားဖို့ဆိုပြီးတော့သူတို့ကပြားဖို့ပြီးတော့လာတဲ့လူတွေလားမသိပါဘူးပြားဖို့သမားတွေလည်းဖြစ်ကောင်းဖြစ်လေသူတို့လက်ထဲမှာပြားရည်တွေပါလာတော့အဲ့ပြားတွေကိုပြားရည်ကိုပိဿကဘုရားကိုလှူပြီးတော့တတော်စုတာအရိညေဟံအစာရေအဲပဋ္ဌယေတေပိပဋ္ဌေသုံအဲ့ပြားရည်လှူပြီးတော့သူတို့ကလည်းပဲအခုဒီမျိုးသမီးဆူတောင်းတဲ့တား900သူတို့ဖြစ်ပြရတယ်ဆိုပြောအဲ့တော့သူတို့လည်းလူ900ဖြစ်ကောင်းဖြစ်လိမ့်မယ်အဲ့ချင်းနော်စာထဲမှာတသက်ကိုရတော့ဖော်ပြမထားဘူးအဲ့လိုဆူတောင်းတာအဲ့လိုဆူတောင်းသွားကြတာပိဿကဘုရားပေါ့အော်ပိဿကဘုရားကလည်းဆူတောင်းတဲ့အခါကျတော့အစ္စီတံပဋ္ဌိတံတုံရှံခိဗ္ဗမေဝသမိစတုမင်းလိုချင်တာမင်းတောင်းတာရပါလင်းလင်းမြန်မြန်ပြေးပါစေလို့ဆုပေးလေးရှိတယ်။ဆုတောင်းဆုယူဆိုတာအခုလိုပဲကုသိုလ်ကောင်းမှုလုပ်ပြီးတော့ဒီကုသိုလ်ကောင်းမှုကြောင့်ဖြစ်ပြရစေလို့ဆုတောင်းတာ။ဒါတော့ချက်ချင်းတော့ရတဲ့ဆုတော့မဟုတ်ဘူးပေါ့။ပြည့်စုံကဘုရားလှူရတယ်ဆိုတော့ဒီဆုကပြည့်လား။တတော်ဆုတာအရိညေဟံအစာရိပတုမောတရေအဲဒီထဲမှာသူဆူတောင်းတာလို့တော့ဖော်မပြပေမဲ့လို့သူဒါလည်းသူဆူတောင်းမဲ့ဖြစ်တော့တယ်သူဟာခြေဘက်ကိုအလွန်သဘောကျသည့်အတွက်ကြောင့်ဒီသူကုသကောင်းမှုကြောင့်တော်မူအားမှာမတန်ရှင်းတဲ့မိခင်ဝါထဲမှာသတိတီးတာမဖြစ်ပဲနဲ့ပရမကြာပွင့်ထဲမှာသတိတီးပြရစေလို့ဆုတောင်းခဲ့တာဖြစ်တယ်။အဲဒါကြောင့်မို့တောထဲမှာကြာအိုင်ကြီးထဲမှာကြာဘူးကြာငုံကြီးထဲမှာသူကသတိသွားတီးတာ။လူတွေဟာမွေးဖို့မွေးနေ၄မျိုးနဲ့မွေးတယ်လို့ဆိုတယ်။မွေးနိုင်တယ်ပေါ့နော်။အများဆုံးမွေးတာတော့အလုံးသီးတဲ့အတိုင်းဇလာဘူးဆာတားအိမ်ကနေမွေးတာများတယ်မိခင်ရဲ့တားအိမ်ထဲမှာတရေတဲပြီးတော့မွေးကြတယ်ဒါပေမဲ့တခြားနေနဲ့မွေးတာတွေရှိတယ်ပေါ့တခြားနေဆိုတာကိုထင်းရှားဖြစ်ပြီးတော့လဲမွေးတယ်ပေါ့ဩပပတိကနေနဲ့လဲမွေးတယ်ပေါ့အများစုဖြစ်တဲ့တရေအိမ်မှာသာတရေတဲပြီးတော့သားအိမ်မှာတရေတဲပြီးတော့မွေးတာရှိတယ်တခါဥရဲမှာတရေတဲပြီးတော့မွေးတာရှိတယ်ကွန်တပုဒ္ဒါဆိုတဲ့ယဟန်တော်ညီနောင်နှစ်ပါးဟာကိန္နရာဆိုတဲ့ငှက်ဥမှာသူတို့ကဖြစ်တာဥရဲကမွေးတဲ့ဥကမွေးတဲ့လူသားဆိုတာအဲ့ဒါတော့မှတ်တမ်းရှိပေါ့နော်ဥရဲကမွေးတာအဲ့ဒီကွန်တပုဒ္ဓါဒါလည်းထူးထူးဆန်းဆန်းရှားပါတာပေါ့နော်ကွန်တပုဒ္ဓါအန္တဇလို့ခေါ်တယ်ဥကနေမွေးတာဥရဲမှာမြတ်မသမိုင်းနေတော့ပါရနေတူတယ်မြတ်မသမိုင်းနေတယ်မှာဥကမွေးတာတော့ရှိတန်သေးရစဆိုတာတော့အခုဘုရမကြာပန်းထဲမှာဖြစ်တယ်ဆိုတာတန်တိရဇလို့ခေါ်တယ်။အဲ့ဒီမှာရှိတဲ့အစုထက်ထဲမှာသရေတီတာ။ရသော်ဘုရားလက်ထက်ကအဲ့ကြာပန်းထဲမှာမွေးတဲ့ပုဂ္ဂိုလ်ကပောက္ခရတာတိပုံနာဆိုတာရှိတယ်။ပောက္ခရတာတိပုံနာဆိုတာဥက္ကဋ္ဌမြို့ရဲ့မြို့သားကြီး။သူကလည်းလူကမွေးတဲ့လူသားမဟုတ်ဘူး။ကြာပန်းထဲမှာသရေတီးပြီးတော့မွေးတဲ့လူသားအဲ့ဒါအားကြလို့နောက်ပိုင်းမှာလှုပ်ကြလေဖန်ပြင်းဖန်ပြွန်လူသားဆိုတာကြဘူးကြပါလိမ့်မယ်ကလုံးလို့ဖန်ပြွန်လူသားဆိုတာဖန်ပြွန်ထဲမှာသရေသားကိုမွေးပြီးတော့လှုပ်တဲ့ဟာတွေရှိတယ်ပေါ့သိပ္ပံဆရာတွေလည်းစောတယ်ဒါက သူတို့သိပ္ပံနီးနဲ့လှူထားတော့မဟုတ်ဘူးကံကြမ္မာလှုပ်ပေးလိုက်တာကြာကြာဘူးထဲမှာမွေးတာကြာဘူးထဲမှာမွေးလို့သူဟာဘုရုမဝတ္တီလို့နာမည်ပေးရတာရှင်သေးကြီးကခေါ်ပြီးတော့မွေးစားထားတယ်ပမာပြေကဟိုရင်နဲ့ဇလန်းနဲ့ခတ်ဆင်တယ်ပေါ့နော်ပေရာကြီးဇလန်းနဲ့ခတ်ဆင်တယ်သူကတော့ဘုရုမကြရဲကမွေးတာတရားဒါကြောင့်ဘုရုမဝတ္တီလို့ခေါ်တယ်အဲ့ဒါသူဘုရုမကြရဲကမွေးတယ်ဆိုတာအစာရင်ဘဒုမောထရေဘုရုမကြရဲတဲမှာသူမွေးတာပါတဲ့ကတိရညောမဟေတိဟံဟုတ်တော်ဝတက္ကတပုစိတာနောက်ကြတဲ့အခါကျတော့တောထဲမှာဘုရုမကြရဲကမွေးတာကိုရသေကြီးကဆောင်းဆောင်မွေးကြထားတာအွယ်ရောက်တဲ့အခါကျတော့မိုးဆိုးကနေတဆင့်ဒီကလေးမလေးအကြောင်းသိသွားတဲ့အခါဖီးရင်ကြီးကလာခေါ်သွားတယ်ကာသိဗျင်ကြီးကလာခေါ်သွားတော့ကာသိဗျင်ကြီးရဲ့မိဖုရားဖြစ်သွားတယ်ဘုရုမဝတိအဲ့ဒါတွေကိုတော့သူလာခေါ်သွားတာတွေမပြောတော့ဘူးကာသိရညောမဟေတိဟံအွယ်ရောက်တဲ့အခါကာသိဗျင်ကြီးရဲ့မိဖုရားဖြစ်တယ်တဲ့တက္ကတပူစိတာအလုံးကသူ့ကိုပူဇော်ကြတယ်လေးစားကြတယ်အဲ့ဒီကတိမင်းရဲ့ဖိမိဘရားဘုရားမှာအစနေရာစပုဒ္ဒနာအနုနံတတပင်စကံ900တိတိမလျော့သောမင်းသားတွေကိုဝေးဖွားတယ်တိုင်ပဲသူဆက်လန်းကြည့်ရင်တော့အဲ့ဒီပုံစံမဖြစ်လာဘူးနော်သာသမီမရတဲ့မိဖုရား900အဲ့ဒီပြင်းကြီးမှရှိတယ်သူကသာသမီရတယ်သို့တော့သူကတောထဲကရလာတဲ့တောထဲကကလေးမပြင်းကြီးကကောက်ယူပြီးတော့မိဖုရားမြောက်ထားတာတော်တွင်းသူလေးပေါ့ပြောမှဆိုရင်တော့နန်းတော်မှာကြီးတာမဟုတ်ဘူးတောထဲမှာကြီးတာအဲ့တော့တော်တွင်းသူတော်တွင်းသူကဘယ်လောက်ထူးဆန်းလို့ဆိုသူလမ်းလျှောက်လို့ရှိရင်အောက်ကပရမဇာဗန်းကြီးကသူ့ခြေတော်ကခံတယ်ပေါ့ပေါ့လာတယ်ပရမဇာဗန်းကြီးပေါ်မှာသူကလမ်းလျှောက်အဲ့တော့တော်တွင်သူလေးနန်းတော်ရောက်လာကြတဲ့ဟိုမျိုးတွင်သူတွေကတိတ်ပြီးတော့ဖခင်ကြီးရဲ့ဥဇာပေတာမခံရတော့မခံရတဲ့အခါကျတော့သူ့သားတော်တွေမွေးတဲ့အခါမှာသူမေ့နေတဲ့အချိန်လေးမှာဒီကလေးတွေကိုဖွဲ့ထားပြီးတော့တနည်းရွှေ့ထားကြပြီသူမွေးတာဗာမွေးတယ်ဆိုတော့ဒုတ်ချောင်းကြီးမွေးတယ်ဆိုပြီးဒုတ်ချောင်းကြီးကိုပြတာလက်ထိုးပြီးတော့အထိန်တော်ကိုလက်ထိုးပြီးတော့အဲ့လိုလုပ်ကြတယ်တော်တော်ဆိုးတယ်နော်အဲ့ခက်ကလည်းအဲ့တော့ထားပါတော့သူကတခါတည်းနဲ့မင်းသား900မွေးတယ်ဆိုတော့လူလောကမှာဖြစ်နိုင်မှာမလားဘယ်လိုမွေးတာလဲမွေးပုံကတည်းလို့မဟာဗုဒ္ဓမမင်းသားဆိုတော့သူ့ရဲ့ตาကြည့်ရတော့ရိုးရိုးမွေးတာပဲသူမွေးတာမဟာဗြဟ္မမင်းသားလေးကိုကိုယ်ဝန်လွယ်ပြီးတော့မွေးလိုက်တယ်အဲ့ဒီမွေးလိုက်တဲ့အချိန်မှာသွေးအညိတွေကိုစွဲပြီးတော့ကြံတဲ့499ယောက်မွေးတာအဲ့တော့ကြံတဲ့499ယောက်ကတန်သေးတဲ့စဆလာဘူးစအနေနဲ့ဝန်ထဲမှာလွယ်မွေးတာကမဟာဗြဟ္မမင်းသားတယောက်ထဲတယ်ပါနဲ့တူတော့ဆိုခုခေတ်တော့ကလုံးပေါ့နော်ပုံလူလှုပ်ထားသလိုဟာမျိုးပဲတန်သေးရဇာတွေကျန်တာတွေက199ယောက်ကတန်သေးရဇာတူကတော့ရေရွမွေးတာအဲ့လိုမွေးတာဘယ်လိုမို့ဆိုရင်900ကြီးဘယ်လိုလုံးမွေးနိုင်မလဲ900ကြီးမွေးဖို့ဆိုတာခုခေတ်လူတွေလည်းယုံမှလည်းမဟုတ်ပါဘူးနော်900ကြီးတစ်ခါကြီးတည်းတစ်ခါလည်းမွေးဖို့ဆိုတာခက်ကြီးပဲအဲ့လိုမွေးတာမဟုတ်ဘူးအဲ့သူမွေးတာအကြီးတယောက်တည်းပဲမွေးတာအဲ့ဒီအကြီးမွေးရကနေဖြစ်ပေါ်လာတဲ့သွေးအညိအဲ့ဒါတွေကိုစွဲပြီးတော့ဆိုလိုတာကအဲ့ဒီသွေးအညိတွေပေါ်မှာစွဲပြီးတော့ဖြစ်တဲ့တန်သေးရစအနေနဲ့ဂျန်တဲ့ကလေးတွေကတန်သေးရစအနေနဲ့မွေးတန်သေးရစဆိုတော့ပေါ့ဆာလေးတွေအများကြီးဖြစ်မှာပေါ့နော် တန်းရိုးရိုးသွေးတွေကပေါက်ဆလေးတွေအများကြီးမွေးလာတယ်ဖြစ်လာတယ်အဲ့ဒါလေးတွေကကြီးလာတာတန်သေးရစားဆိုတာသေးသေးလေးကတဖြည်းဖြည်းကြီးတာသူကဩပပါတိကဆိုတာတခါတည်းဟိုအရွယ်အစားအကြီးတိုင်းတခါတည်းဖြစ်တာဩပပါတိကတန်သေးရစားဆိုတာအသေးလေးကနေကြီးလာတာလေတိုက်တာတန်တဖြည်းဖြည်းကြီးလာတာပေါ့အဲ့ဒီလိုမွေးတယ်လို့ဆိုတယ်အစနေရာဇပုတ္တနာအနုနန္တတပိစ္ဆကာ900မလျော့ဘူးတဲ့မင်းသား900မွေးတယ်တဲ့ရတတိယုပနပတ္တာအဲ့ဒီမင်းသား900ဟာအရွယ်ရောက်လာတဲ့အခါမှာကိလန္တာဇလကိလိတံရှိကစားကြတယ်သူတို့ကအမေကလည်းကြာပန်းကြိုက်တယ်ကြာဆိုရရေပဲလေရေထဲမှာပွင့်တာအသားတွေကလည်းပဲရှည်ကြိုက်ကြတယ်ဆက်ဆက်မှုတွေအဲ့ဒီမှာရှည်သွားကစားတဲ့အခါမှာကြာပန်းနေပွင့်လန်းနေတဲ့ရေအိမ်ကြီးထဲမှာရေကစားကြတယ်အခုကရေကျိုးကန်တော့မဟုတ်အခုရေကျိုးကန်ထဲမှာဘာမှရှိဘူးနော်ခြေကူးကန်ထဲမှာမရှိဘူးဝါသဘာဝရေအိုင်ထဲမှာသွားပြီးတော့ကစားကြတော့ကြာပန်းနေရှိတယ်ဒိဋ္ဌဝါဩပတ္တပရုမအာတုံပစ္စေကနိုင်လာအဲ့ဒီမှာသူတို့ဘာသွားတွေ့တုံးဆိုကြာပန်းနေပွင့်လန်းတာကိုလည်းတွေ့လိုက်တယ်ကြာပန်းနေညှိုးနှွမ်းသွားတာတွေလည်းတွေ့လိုက်တယ်ပွင့်လန်းတော့ကလှပြီးတော့ညှိုးနှွမ်းသွားတဲ့အခါမှာအယောင်တွေကပျက်စီးသွားတာအဲ့တော့မမြဲတဲ့သဘာဝတရားကိုခေါင်းထဲမှာစဉ်းစားမိသွားတာသူတို့အဲ့ဒါနဲ့ပစ္စေကဘုရားဖြစ်သွားကြတာသိဉာဏ်ရသွားတဲ့အခါကျတော့ကြာပန်းနေဒီပွင့်လန်းနေတာကိုလည်းတွေ့ရတယ်အချိန်ကြာတော့ကြာပန်းနေခူးပြီးတော့ခြေထဲကနေခူးပြီးကုန်းမတင်လိုက်တဲ့အခါကြာပန်းနေကညူပြီးတော့ညူမဲသွားတယ်အလှပြက်သွားတယ်အဲ့ဒါတွေကိုလည်းတွေ့တော့သူတို့ကိုသူတို့လည်းစဉ်းစားတယ်သင်္ခါရတရားဆိုတာဘယ်မှမမြဲပါလားခုနကလှလန်းဆန်းနေတဲ့ကြာပန်းနေရာအခုတော့ညှိုးနှွမ်းသွားပြီအယောင်ဆင်းရလည်းမဲသွားပြီဘယ်မှမခိုင်မြဲပါလားလို့ဆိုတာကိုဒီမင်းသားတွေဟာတွားပြီးတော့တွေးမိတာနဲ့ပျော်မှုပါမှုမရှိကြတော့ဘူးနော်ပျော်မှုပါမှုမရှိပဲနဲ့သူတို့ကိုယ်ပိုင်အတွေးတွေနဲ့ဝိပဿနာရှုပြီးတော့ပစ္စကဘောရီဉာဏ်ရသွားကြတယ်ပစ္စကဘောရီဖြစ်သွားကြတယ်ဆိုတော့အလုံး900သလုံးပစ္စကဘောရီဖြစ်သွားပစ္စကဘောရီဖြစ်တဲ့အခါကျတော့မင်းသားတွေတန်းတော့ပြန်မှုအချိန်တန်ပြီဆိုတော့ငါတို့ကမင်းသားတွေမဟုတ်ဘူးပစ္စကဘောရီဖြစ်နေပြီဟာပစ္စကဘောရီဆိုတာဒါမှမဟုတ်ဒီလိုမဟုတ်ဘူးတဲ့ဆိုတဲ့ကသူတို့ကောင်းကိုသူတို့သုံးသပ်လိုက်တဲ့အခါခေါင်းကဆွေနေပြောင်းသွားပြီးတော့ပစ္စကဗုဒ္ဓအသင်သင်္ကန်းကိုပြီးသားဖြစ်သွားတယ်ဟုတ်လားအဲ့ဒီလိုပစ္စကဗုဒ္ဓဖြစ်သွားတဲ့အခါမှာနန်းတော်ပြန်မလိုက်တော့ပဲနဲ့ဟိဝန္တာတောင်းကကာဏမရဏတောင်းမင်းစုတကလှိုင်ကူဘက်ကိုကြွားသွားကြကဲစဉ်းစားကြည့်အမေလုံးတဲ့လူတန်းငါးရလုံးကအကျွတ်တရားရပစ္စကဗုဒ္ဓဖြစ်သွားတယ်ဘယ်လိုလုပ်ဝန်သားနိုင်မလဲตาฤเนี่ยกวยกวาดว่ะคนน่ะปฐุมเทวีมีเปียตาฤเฉิงตันลุไอ้เปลี่ยนมะล่ะတော့บาผิดတော့ปิสิกาวุฒิผิดตัวจาลุสอเอร่เนี่ยปะตะบียะราติยุปนะปัตตะกิลันดาสละกิริตะเดชทวาอัปปัตตะปฐุมะอะตงปิสิกานายกาปิสิกาวุฒินี่ผิดตัวบีตาหันติหิวินัพพุทธาตุฏะเวรีหิโตคินีตุยะตาတော့ตุฏฐวีระธรรมติอยู่ในปอมาอัปปธรรมธรรมอติริปอมาเยเยเนี่ยปิสิกะพุทธาตาริเนี่ยมินทาริเนี่ยกุ้ยกวินตัวยะได้คาจ้ะรอยิงกวนาจะตัวได้ปอมပြောတော့ยิงกวนาလို့ဘာလို့ခေါ်တာမှမသိဘူးเนาะငယ်တော့ထင်တာတကယ်ယင်ကြီးများกวนตัวล่ะလို့ဆိုအဲ့လိုတော့မဟုတ်ပါရှင်괴နာကြတယ်ဆိုတာနှလုံးထိကြိုက်ပြီးတော့ တောကဖြစ်ပြီးတော့ဆုတာပရိမတ်ဒေဝီမိဖုရားကြီးဟာကွယ်လွန်အိဋ္ဌာရောက်သွားတယ်မင်းဣဗျာဆိုနတ်ရွဆန်သွားတယ်လို့ပြောမှာပေါ့ဒါပေမဲ့နတ်ရွဆန်တာမဟုတ်ဘူးအဲ့ဒီတော့တောကတွေနဲ့ခြေကွဲဝန်းနေပြီးသာပိစေကဗုဒ္ဓတွေနဲ့သာ900နဲ့ကွစ်ကွင်းလိုက်ရသဖြင့်သူဟာခြေကွဲပြီးတော့တေဘွဲဝင်သွားတယ်တဲ့ကျေဝဲပြီးပြန်ရောက်သွားတော့ဆိုဣတိခိလိပတ္တိကာမကံမိအစာဤဟာဒီရာဇဂျိုနာကတောင်၅ကလုံးနဲ့ပါဝင်ဖြစ်တဲ့ဣတိခိလိတောင်နံပါးကရွာကလေးတရွာမှာသွားပြီးတော့လူဖြစ်ပြန်တယ်။တန်တရားဆိုတာတော့ဒီတိုင်းပဲเนาะဘယ်ရောက်လို့ရောက်မှလည်းမသိဘူး။ဘာဖြစ်လို့ဖြစ်မှလည်းမသိဘူး။အဲ့ဒါကြောင့်ကြောက်เสียอยู่အဝိဇ္ဇာကနေဖုံးထားတယ်တရားစင်ကျူကြီးတန်းလန်းနဲ့တနာကျူတန်းလန်းနဲ့ဒီဘွားကနေဟိုဘွားဟိုဘွားနေဒီဘွားဒီလိုဘဝတွေတစ်ခုပြီးတစ်ခုကူးနေကြတာလူတွေဟာအဲ့တော့မိဖုရားဘွားကနေပြီးတော့တောရလေးတိရွာသွားပြီးတော့မွေးပြန်တယ်အဲ့ဒီမှာနော်တောရလေးတိရွာသွားပြီးတော့မွေးတယ်ဘယ်လိုလုပ်ပြီးတော့သူချမ်းချမ်းသာသာတော့ဟုတ်မလဲသာမန်လည်းလို့လဲစားဘဝမှာတော့မွေးပြန်တယ်ယတာဗုဒ္ဓသုတမတိသုတနာဘတ္တုနောပိစာရာဂုံအာရယကိစ္ဆန္တိအထပစ္စေကနာယကေသူဟာတိရတဲ့အရွယ်ရောက်လာတဲ့အခါကျတော့အဲတိရတဲ့သာသမီတွေအတွက်အရှင်ယောက်ျားအတွက်ရာဂုတွေချက်ပြုတ်ပြီးတော့ရာဂုပို့ဖို့တွားရင်ပစ္စေကဘုရားရှစ်ပါးနဲ့ဆုံးပြီးပြန်တယ်။ဟောအတုသားတွေလည်းဖြစ်ကောင်းဖြစ်နိုင်မယ်အဲ့ချင်း။သူသားပစ္စေကဘုရားတွေဖြစ်နိုင်တယ်။အဲ့ထဲရှစ်ပါးပေါ့။ခုနသူသားတွေကခန့်ငယ်ငယ်နဲ့ပစ္စေကဘုရားဖြစ်သွားတာ။သူ့အမေကတည်သွားပြီးတော့အခုဒီလူလာဖြစ်တဲ့ဆိုအတုသားတွေလည်းဖြစ်ကောင်းဖြစ်နိုင်တယ်ပေါ့နော်။အဲ့ဒီပစ္စေကဘုရားရှစ်ပါးကဘိက္ခာယကာမံကိစ္ဆန္တိဒိဋ္ဌဝပုတ်တိအနုတ္တရာအဲပိစကဗုဒ္ဓရေမြင်တဲ့အခါကျတော့သားတွေကိုတတိယသွားတာအတိတ်ဘဝသားတွေကိုတတိယသွားတာနော်ပိစကဗုဒ္ဓမြင်လိုက်တာနဲ့သူတတိယသွားတယ်ခိရတရာဝိနိခိစီတရမေပုတ်တပေမသာသားတွေမြင်လိုက်တဲ့အခါကျတော့အတမြတ်ကနှိုးရည်တွေတောင်ထွက်လာအောင်သားတွေပေါ်မှာချစ်ခင်တဲ့စိတ်တာယောစင်ကအဲ့လိုဖြစ်သွားတယ်တဲ့တတော်ဒေတံအထံအရာကုန်အဲ့ဒီအချိန်မှာပိစကဗုဒ္ဓတွေကိုသူ့သားတွေလိုစိတ်ကထင်ပြီးတော့ရှာကူတွေကတ်တယ်တဲ့နော်သူ့လက်နဲ့အမ္မဓမ္မကြီးကြီးညိုညိုနဲ့ရှာကူကိုကိုယ်တိုင်ဆက်ကတ်တယ်ဒါသူလုပ်ခဲ့တဲ့ကုသိုလ်လေးပဲအဲ့ဒီဘုရားအဲ့ဒီကနေတတော်စုတဟံတိရတံနန္ဒနာဥပပိစဟံအဲ့ဒီကနေပြီးတော့တော်ရင်သာနတ်ပြည်တခါဖြစ်ပြန်တော်ရင်သာနတ်ပြည်မှာသွားဖြစ်တယ်အနုဘောတဝဒုက္ခဒုက္ခတန်တရိတဝဘဝဘဝေတဝထာယမဟာဝိရပရိစ္ဆတ်တင်္စာစီဝိတံသူမြတ်စွာဘုရားကိုလျှောက်တယ်အဲ့ဒီကနေပြီးတော့တဲ့ပိစိကဘုရားရဲ့ရာဟုကပ်ပြီးတော့သူကကွယ်လွန်သွားတဲ့အခါနတ်ပြည်ရောက်သွားပြန်တယ်တပည့်ရောက်တော့အနုဘောအနုဘောတဝါဒုက္ခဒုက္ခအဲ့ဒီကနေပြီးတော့လူပြည့်ရောက်လိုက်တပည့်ရောက်လိုက်ပေါ့အနုဘောတဝါဒုက္ခဒုက္ခအတိကျဖော်မပြတော့ဘူးအဲ့ကြတော့ဒုက္ခဒုက္ခကိုခံစားရတယ်ခြံသာရလည်းတွေ့တယ်ဒုက္ခလည်းတွေ့တယ်တန်တရိတဝါဘဝဘဝေထက်တန်းကြတဲ့ဘဝကြတယ်အောက်တန်းကြတဲ့ဘဝကြတယ်ဘဝမှာဆိုဆင်းရဲတဲ့ဘဝဆင်းရဲတယ်ခြံသာတဲ့ဘဝခြံသာတယ်ဘဝကြီးဘဝငယ်ဘဝအမျိုးမျိုးမှာဒုက္ခဒုက္ခခံစားပြီးတန်တရားကိုကျင့်လိုက်ရတယ်တဲ့အဲ့ဒီအချိန်မှာတဝဋ္ထာယမဟာဝိရပရိစ္ဆတ်တင်္စာစီဝိတံရသော်ဗျာနဲ့ပတ်သက်ပြီးသူဟာဆုံးစည်းတဲ့အခါမှာအသက်ကိုစွန့်လုခဲ့ရတယ်ဆိုတဲ့ဘဝတွေပါပါတယ်လို့သူပြောတာနော်အဲ့တော့ဩဘလဝနာထေရီမဟာအခုလိုပဲဘဝတန်တရားမှာ သူ့ရဲ့ဘဝဆက်ကြောင်းလေးတွေကိုဒီတဆိုးတစီပေါ့ပြည်ပြီးဝါးကြီးပြောတာတော့မဟုတ်ဘူးပြည်ပြီးဝါးဝါဆိုလို့ရှိရင်တော့ဥမာရဏီအကြောင်းကြတိကျင်လို့ရှိရင်ဥမာရဏီဇာလံကိုခြေရဘုရုမဝတိအကြောင်းသိကျင်လည်းဘုရုမဝတိဇာလံကိုခြေလို့သိတယ်ပေါ့အဲဒီမှာတွေ့ခဲ့တဲ့ဇာလံအပြည့်စုံနေလည်းရှိတယ်ဟောလဲဟောကြပါတယ်အဲ့လိုသူ့ရဲ့ဘဝရဲ့ဇာကြောင်းလေးတွေကိုဒီမှာအချင်းချုပ်ကလေးပြောသွားပြီသူဟာတန်တရာထဲမှာနှိမ့်တုံမြင့်တုံချမ်းသာတုံဆင်းရဲတုံဆင်းရဲဒုက္ခချမ်းသာဒုက္ခခံစားလိုက်ဆင်းရဲဒုက္ခခံစားလိုက်နဲ့ဘဝတန်တရာထဲမှာအခုလိုရှင်းနေကြရပါတယ်ဆိုတဲ့အကြောင်းကိုဒီစကားတွေဟာမြတ်စွာဘုရားကိုသူရှောက်နေတဲ့စကားတွေပဲသူကိုယ်တိုင်ပြောပြတဲ့ရှောက်ထားတဲ့တရားစကားတွေပဲဖြစ်တယ်အဲ့ဒီကနေပြီးသူနောက်ဆုံးပိတ်နောက်ဆုံးနေ့ရဲ့များအကြောင်းကိုပြောတဲ့အခါကျတော့ဂေါရမဘုရားလက်ထက်မှာသူဘာဖြစ်ခဲ့တယ်ဘယ်သူဖြစ်ခဲ့တယ်ဆိုတဲ့ဇာလံကိုဆက်ပြီးတော့ပြောပြအောင်ပါပဲเนาะဒါနောက်ဆုံးဘဝအကြောင်းသူပြောမှာပါအဲ့နောက်ဆုံးဘဝအကြောင်းမှာသူ့ရဲ့အတွေ့အကြုံအချို့ကိုထည့်သွင်းဖော်ပြခဲ့တာဖြစ်တယ်ပေါ့ဒီကနေ့ဒီနေ့မှာပဲအဆုံးသတ်ပြီးတော့နောက်ရကြလို့ရှိရင်ကောရဝဘုရားလက်ထက်မှာလူဖြစ်တဲ့ဘဝနဲ့သူ့ရဲ့နောက်ဆုံးဘဝနောက်ဆုံးနေ့ရဲ့များအကြောင်းလေးကိုဆက်ပြီးတော့နိုင်ယူမှတ်သားကြရမှာဖြစ်တယ်။တရားချက်ခင်သူတော်စင်ပရိသတ်အပေါင်းတို့ဥပလဝနာထေရီမဤပါရမီဘဝနဲ့နောက်ဆုံးနေ့ရဲ့များအကြောင်းကိုနိုင်ယူမှတ်သားကြရသဖြင့်ဘဝတန်တရားရဲ့နှိမ့်တုံမြင့်တုံအခြေအနေများစိတ်ဆန္ဒအားလျော်စွာပြုလုပ်ခဲ့တဲ့ကုသကံတွေကြောင့်ဘဝမှာမျိုးစုံကျင်နေကြရတယ်ဆိုတာကိုမှတ်သားနိုင်ယူပြီးတော့မိမိတို့ဘဝမှာမိမိတို့ဘာကိုနှစ်သက်တယ်ဘာကိုမျက်နှိုးတယ်ချမ်းသာဒုက္ခကိုဘယ်လိုမျက်နှိုးပြီးတော့ဘယ်လိုကုသိုလ်ကောင်းမှုတွေကိုလုပ်တယ်ဆိုတဲ့ပုံမှာမူတည်ပြီးတော့လူဘဝဟာချမ်းသာခြင်းဆင်းရဲခြင်းဆိုတာကြုံတွေ့ကြရတာဖြစ်တယ်လို့ကိုယ်စီကိုယ်စီမှတ်သားပြီးချမ်းသာဒုက္ခကိုလိုလားတဲ့ပုဂ္ဂိုလ်တွေဆိုရင်ကုသိုလ်ကောင်းမှုကိုများစွာပြုဖို့လိုအပ်တဲ့အကြောင်းကုသိုလ်ကောင်းမှုကိုကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းရှိစေချာရအရှင်ဖေယအ
ရှင်ဖေယ
ဖရာတပည့်တော်တို့သည
်
ဓမ္မအတိညာဓမ္မ
အတိညာ
ရှားရှိမသာလင
်ရှားရှိမသာလင
်နိဗ္ဗာန်ချမ်းသာကို
နိဗ္ဗာန်ချမ်းသာကို
မျက်မှောက်ပြုနိုင်ပါသောကြောင
့်မျက်မှောက်ပြုနိုင်ပါသောကြောင့
်ဓမ္မအတိညာဓမ
္မအတိညာ
ရှားရှိစေရန
်ရှားရှိစေရန
်ရှိတန်ကြလျက်ရှိ
တန်ကြလျက်
ဓမ္မသဘင
်ဓမ္မသဘင်
ရှင်ခြင်းပါ
ရှင်ခြင်းပါ
ပြုလို့ကြ၍ပြု
လို့ကြ၍
အမတဒါနာ
အမတဒါနာ
ဓမ္မဒါနာ
ဓမ္မဒါနာ
တရားအလှူတော်ကို
တရားအလှူတော်ကို
ပေးလူကြပါကုန်၏
ပေးလူကြပါကုန်၏
တရားတော်မြတ်ကို
တရားတော်မြတ်ကို
ယုတိလေးမြတ်စွာ
ယုတိလေးမြတ်စွာ
မမတ်သာသာ
မမတ်သာသာ
အာယုထားလျက်
အာယုထားလျက်
ရာဇာကြပါကုန်၏
ရာဇာကြပါကုန်၏
တရားတော်မြတ်ကို
တရားတော
်မြတ်ကိုတတဝဝုထု
တတဝဝုထု
စုစုတို့ဖြင
့်စုစုတို့ဖြင့
်ပူဇော်ကြပါကုန်၏
ပူဇော်ကြပါကုန်
၏ယနေ့ယခု
ယနေ့ယခု
အာထုပြုလုပ်ကြရသော
အာထုပြုလုပ်ကြရသော
ဤကောင်းမှု
ဤကောင်းမှု
ဤကုသိုလ်စုစုသည
်ဤကုသိုလ်စုစု
နိဗ္ဗာန်ချမ်းသာ၏နိ
ဗ္ဗာန်ချမ်းသာ၏
အကြောင်းထောက်ပံ
သောတာပန
်ဖြစ်ပါစေတည
်းဖြစ်ပါစေတည်
းဤကောင်းမှု၏ဤ
ကောင်းမှု၏
အဖို့ပါကကို
အ
မိအဖာ
မိအဖာ
အဖို့အဖွာ
ဆရာသမားမ
ဆာ၍
ဆရာသမားမဆာ၍
ကဘာသူကဘာသာ
ကဘာသူကဘာသာ
လူနတ်မြတ်မာ
လူနတ်မြတ်မာ
တတဝါများတို့အား
တတဝါများတို့အား
အမြအမြအမြအမ
ြ
ဝ ဝေငါဘာကုန်၏ကုသိုလ်အမြတ
်
ကိုစီရကြကုန်သည်ဖြစ်၏ကိုစိတ်နှဖျ
ား
ချမ်းသာကြသည
်
ဖြစ်ကြပါစေကုန်သတည
်းအာလုံးသာသနာ့မြတ်အမြတ်အမြတ်အမြတ်ဤရော